ကွယ်လွန်သွားတဲ့တရုတ်လူခွင့်ရေလှူရှားသူလူရှားဖို့ကို2010ပြည်နှစ်မှာငင်းချိုင်းနိုဘယ်ဆုချီးမြှင့်တာဟာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောက်ရောက်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာစုပေးရခြင်းရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ။တရုတ်နိုင်ငံမှာအထင်ရှားဆုံးနိုင်ငံအကျဉ်းသား2ဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှားဖို့ဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ခဲ့ရမှာလဲတက်ရှိထင်ရှားရှိခဲ့စဉ်ကလိုပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။တဲ့ကင်စာနောက်ဆုံးအဆင့်ခန်းစားခဲ့ရပြီးတဲ့နောက်ရှင်းနစ်ချနေခဲ့ရတဲ့အချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာပဲမနေ့ကကွယ်လွန်သွားခဲ့တာပါ။ဒေသခံအနာဘရင်ကတော့ခန္ဓာကိုယ်ရင်းအင်္ကာတွေအလုံးမလုံးတော့ပဲတည်ဆုံသွားတာဖြစ်တဲ့ကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတယ်ရီ ဘရန်စတက်ကတော့ထောင်သွင်းအချင်းချရမယ့်အစားလေးစားမှုတွေကိုပြတ်သားမယ့်ရည်တည်ချက်ခိုင်မာသူစံနမူနာပုဂ္ဂိုလ်တူကိုတရုတ်နိုင်ငံကဆုံးရှုံးခဲ့ရကြောင်းပြောဆိုခဲ့တာပါ။ဒီရှမ်ဘူတီဆုံးမှုတွေတရုတ်စိုးရမှာတောင်းရှိကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီအကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ကျန်းမာရေးအခြေအနေစိုးရွားမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မယ့်နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မဲ့စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့အချိန်မတန်ခင်တည်ဆုံးမှုတွေတရုတ်စိုးရမှာကြီးလေးတဲ့တောင်းဝင်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌဘရက်ဒရက်စ်အန်ဒါဆန်ကပြောဆိုလိုက်တာပါ။လူရှမ်ဘူတည်ဆုံးမှုနဲ့ပတ်သက်လို့အမေရိကန်၊ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့တရားစီရင်ပိုင်ခွင့်ကိုနိုင်ငံတချို့ကဝင်ရောက်ဆွတ်ဖက်နေကြောင်းနိုင်ငံကြေးဝန်ကြီးဌာနပြောခဲ့ရသူကန်ရှောင်ကပြောဆိုခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီအဖွဲ့ The Global Times သတင်းစာကလည်းဘဝတစ်လျှောက်ကြီးခွဲစရာအခြေအနေမှာနေထိုင်ခဲ့ရတဲ့လူရှာဖို့ရဲ့နောက်ဆုံးအခြေအနေမှာပြည်ပအင်အားစုတွေရဲ့နိုင်ငံရေးအရာအတုံးချတာခံခဲ့ရကြောင်းလည်းရေးသားဖော်ပြခဲ့ပါတယ်။